ဟုတ်ကဲ့ရှစ်လေးလုံးဆိုတဲ့နာမည်နဲ့နိုင်ငံရေးပါတီတစ်ခုထူထောင်မယ်ဆိုတဲ့အခါကျတော့ဒီပါတီရဲ့အဓိကထိတ်တန့်မှုဝါဒတွေကိုအရင်ပြောပြလို့ရမလားရှင်ဟုတ်ကဲ့
အဲ့တော့အဓိကကကျွန်တော်တို့နိုင်ငံသားအတိုင်းလူမျိုးမရွေးဘာသာမရွေးကြားမအဆင့်တန်းမရွေးတန်းတူအခွင့်အရေးရရှိရေးဒါကပါတီရဲ့အဓိကကြားတဲ့မူဝါဒဖြစ်ပါတယ်အဲ့တော့နောက်တစ်ခုကတော့တိုင်းရင်းသားတန်းတူညီမျှရေးနဲ့ Democratic Federal ပြည်ထောင်စုထူထောင်ရေးဒါကနိုင်ငံရေးရေးပါတဲ့ဥတည်ချက်တွေဖြစ်ပါတယ်အဲ့ကျွန်တော်ကတော့ကျွန်တော်တို့လူသမားလေသမားနောက်စီးပွားရေးနဲ့ပတ်သက်လို့ရှိရင်လည်းလွတ်လပ်ပြီးညှတာတဲ့ဈေးကွက်စီးပွားရေးစနစ်ပေါ်ပေါက်လာဖို့ဆိုတဲ့ event တွေရှိပါတယ်။နောက်တစ်ခါလူငယ်တွေနဲ့ပတ်သက်လို့လည်းရုပ်ပိုင်းစိတ်ပိုင်းကျန်းမာဖွံ့ဖြိုးတဲ့ဒါနိုင်ငံသားကောင်းတွေဖြစ်လာစေရေးဆိုတဲ့ event တွေရှိပါတယ်။နိုင်ငံတကာနဲ့ပတ်သက်လို့ရှိရင်တော့ဒါအိန္ဒိယနိုင်ငံများဒေသတွင်းနိုင်ငံများကမ္ဘာနိုင်ငံများနဲ့ငြင်းချမ်းစွာအကျိုးတူပူးပေါင်းဆောင်ရွက်ရေးအဲ့ဒီ event တွေနဲ့ကျွန်တော်တို့ဒါပါတီထူထောင်မှုစူးစမ်းနေကြတာဖြစ်ပါလေ
။ဟုတ်ကဲ့ဒီရှစ်လေးလုံးပါတီအနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာထက်ကိုဒီမိုကရက်တစ်ပြည်ထောင်စုထူထောင်ရေးကိုဦးစားပေးသွားမယ်လို့ပြောပါတယ်။အခုကိုကိုကြီးကလည်းပြောရဲဆိုတဲ့အခါကျတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘဲနဲ့တခြားနိုင်ငံရေးပြဿနာတွေကိုရောဥပမာနိုင်ငံမှာဖြေရှင်းလို့ရမယ်လို့ထင်ပါလားရှင
်။အဓိကကနိုင်ငံရေးမှာဥပဒေချက်ပန်းတန်ရပါလေဆိုတာရှင်းရှင်းလင်းလင်းဖြစ်ဖို့လိုပါတယ်။ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးဆိုတာကဥပဒေချက်ပန်းတန်ဖြစ်ပါတယ်။အဲ့ဒီပုံမှန်မူတည်ပြီးတော့ပဲလုံနည်းလုံခံတွေကွဲလွဲကြတဲ့အချိန်မှာကျွန်တော်တို့လွှတ်တော်အတွင်းကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်လွှတ်တော်ပြင်ပကနေပြင်မယ်တချို့ဆိုရင်လည်းနောက်ဆုံးဒီတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေဖြစ်နေတာကို၌ကဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးရဲ့လုံနည်းလုံခံတွေဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတစ်ခါလေကြတော့ဖွဲ့စည်းပုံပြင်ဆင်ရေးလူတိုင်းကပြောလို့လိုက်လိုက်ပြောတဲ့အခါကျတော့ဖွဲ့စည်းပုံပြင်ဆင်ရေးကပဲပန်းတိုင်ကြီးလိုမျိုးဖြစ်သွားမှာကျွန်တော်တို့ကစိုးတယ်ပဒီမုံပြင်ဆင်ရေးဟာပန်းတိုင်ကိုရောက်အောင်သွားဖို့နီလန်းမှာဖြတ်တန်းသွားရမယ်မှတ်တိုင်ဖြစ်ပါတယ်အဲ့ဒါပန်းတိုင်မဟုတ်ပါဘူးပန်းတိုင်ကိုကျွန်တော်တို့ကဥလည်မတုံခံယူထားရမှာကဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးနိုင်ငံသားတိုင်းတန်းတူညီမျှရေးလွတ်လပ်ပြီးမျှတတဲ့ဈေးကွက်စီးပွားရေးစနစ်ပေါ်ထွန်းရေးအသရှိတဲ့ဒါတွေကပန်းတိုင်ပန်းတိုင်ကိုရောက်အောင်ပေါ်ဆောင်တဲ့နေရာသွားတဲ့နေရာမှာပဒီမုံပြင်ဆင်ရေးဟာမလွဲမသွေဖြတ်တန်းသွားရမယ်မှတ်တိုင်ဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ Democratic Federal ပြည်ထောင်စုတစ်ခုထူထောင်ရေးအတွက်ရှစ်လေးလုံးပါတီကအဓိကထိတ်တန့်မှုဝါဒဆွဲခါကြတော့ဒီ Federal ပြည်ထောင်စုအတွက်ဘယ်လိုတွေစပြီးတော့ဆောင်ရွက်သွားဖို့အစီအစဉ်လေးရှိမလဲရှင့်ဟုတ်ကဲ့
ကျွန်တော်တို့ကငင်းချမ်းကြီးလို့ပြောရင် Federal လို့ပြောရင်လက်နက်ကင်ပဋိပက္ခကိုပဲအဓိကသွားသွားပြီးတော့မြင်နေတယ်အဲ့တော့လက်နက်ကင်ပဋိပက္ခချုပ်ငင်းရေးအပြစ်ကရစဲရေးနိုင်ငံရေးစုနေပွဲတွေပေါ်ပေါက်ရေးဆိုတာဟာကျွန်တော်တို့ Federal ပြည်ထောင်စုတည်ထောင်ရေးရဲ့ရေးပါတဲ့အခိတ်ပိုင်းတစ်ခုဖြစ်ပါတယ်တစ်ဖက်ကကြတော့နိုင်ငံရေးအဝင်ဝိုင်းထဲမှာဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်ကျွန်တော်တို့ကတိုင်းရင်းသားနိုင်ငံရေးပါတီတွေအားကောင်းလာအောင်ဦးစားပေးတောင်းရမှုတွေဘယ်လိုလုပ်မလဲဆိုတာဟာဒီဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အရေးပါတဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ခြေလေးလုံးပါတီအနေနဲ့ကတိုင်းရင်းသားပါတီများနဲ့မဟာမိတ်ကူဝါဒရှင်သုံးရေးဟာဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အရေးပါတဲ့ဂျိုးပန်မှုဘူဝါရဖြစ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုရှစ်လေးလုံးဆိုတဲ့နာမည်နဲ့ပါတီထူထောင်တဲ့အပေါ်မှာကြိုးဆိုတဲ့သူရှိတယ်လို့ဝေဖန်တာတွေလည်းတော်တော်များများတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ကိုကိုကြီးဗာများပြောနိုင်မလဲရှင
်အဲ့တော့အခုကျွန်တော်တို့နေအသီးသီးကနေပြီးတော့တက်ရောက်လာကြတဲ့ပုဇလင်များပါတီပြည်ထောင်ရေးအတွက်ကြိုးပမ်းကြတဲ့သူတွေဟာရှစ်လေးလုံးရေတော်ပုံကြီးတွေကတက်တက်ကြွကြွပါဝင်ခဲ့ကြတဲ့နေအသီးသီးကနေဥဆောင်ခဲ့ကြတဲ့ရဲဘော်တွေအများကြီးပါလာတယ်အဲ့တော့စုစည်းပြီးတော့သူတို့နိုင်ငံရေးပါတီထူထောင်မှုစဉ်းစားကြတဲ့ကသူတို့ကိုယ်တိုင်ဆက်တန်းခဲ့တဲ့ဥဆောင်ပါဝင်ခဲ့တဲ့အရေးတော်ပုံကြီးကိုအလေးထားဂုဏ်ပြုတဲ့အနေနဲ့နောက်ရှစ်လေးလုံးကျွေးကြော်တန်ဖြစ်တဲ့ဒီမိုကရေစီရရှိရေးဗဟုဝါဒသွန်ကားရေးဆိုတာကိုဆက်လက်ပြီးထမ်းဆောင်ဖို့အတွက်ဒီရှစ်လေးလုံးနာမည်ကိုအားလုံးကနေစုပေါင်းပြီးတော့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်ရှစ်လေးလုံးဆိုတာဟာတနိုင်ငံလုံးအဲ့ဒီအချိန်ကရှိတဲ့38တန်းလောက်ရှိတဲ့ပြည်သူအားလုံးနဲ့ပူပေါင်းပါဝင်ခဲ့ကြတာဖြစ်တော့ဒီထဲမှာမှရှစ်လေးလုံးကျွေးကြော်တန်ကိုဆက်လက်ပြီးတော့ပေါ်ဆောင်မှုဒီရွက်တဲ့ဥပဒေတူတဲ့ကျွန်တော်တို့ရှစ်လေးလုံးရဲဘော်ဟောင်းတွေစုစည်းပြီးတော့ဒီပါတီနာမည်ကိုကျွန်တော်တို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်ဆိုအခုပါတီထူထောင်မယ်ဆိုတဲ့ခါကျတော့ရွေးကောက်ပွဲကော်မရှင်ကိုမှတ်ပုံတင်ရမယ်เนาะအဲဒီလုပ်ငန်းတွေလုပ်ရမယ်အဲ့ဒီအချိန်မှာနာမည်နဲ့ပတ်သက်ပြီးတော့ကောက်ကွက်လာနိုင်စရာရှိတယ်လို့ထင်ပါလားဟုတ်ကဲ
့ကျွန်တော်ကတော့စိတ်မစိုးရိမ်ပါဘူးဘာကြောင့်လဲဆိုတော့ကော်မရှင်ဥပဒေအရကဒီနိုင်ငံရေးပါတီများတဲကနေပြီးတော့မှကိုပါတီအမှတ်အသားတင်ကြတာနာမည်နဲ့စင်တူယူမဖြစ်နေလို့ကန့်ကွက်တာပါညာမျိုးတွေသူတို့ကနိုင်ငံရေးပါတီတွေအနေနဲ့လုပ်ခွင့်ရှိပါတယ်အဲ့တော့ဒါမျိုးကလည်းကျွန်တော်တို့ ਨੇ ဒီနာမည်နဲ့စင်တူယူမဆိုတာမျိုးကတော့ကျွန်တော်တို့လည်းမတွေ့ပါဘူးဒါကြောင့်လည်းကျွန်တော်တို့ဒါကိုဒါရှစ်လေးလုံးရေးတော်ပုံကြီးကိုဂုံပြုတဲ့အနေနဲ့ တံမိုးထားတဲ့အနေနဲ့ဒီနာမည်ကိုသုံးဆွဲခဲ့တာဖြစ်ပါတယ်အဲ့တော့တကယ်လို့လူကလာရင်လည်းကျွန်တော်တို့ပါတီရဲ့ဒီဥပဒေရဲ့အကျိုးဆောင်တွေကနေပြီးတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ NLD ပါတီ2015ရွေးကောက်ပွဲမှာနိုင်ပြီးတော့ခုအစိုးရဖြစ်တဲ့တန်းအုပ်ချုပ်လာတာနှစ်နှစ်ရှိပြီ NLD ခုအစိုးရလုတ်ပေးနေရတဲ့လူမှုကိုဘာတွေပို့ပြီးတော့လုတ်ပေးနိုင်မယ်လို့မျှော်လင့်ပါလဲ
အဓိကကတော့ကျွန်တော်တို့ကအကြောက်ဖွဲ့စည်းတွေအကြောက်ပါတီတွေနဲ့နှိုင်းယှဉ်တာတဲ့ကိုကိုဘာတွေအဓိကဦးစားပေးလုပ်မလဲကိုဘယ်လောက်ဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်မှာပဲကျွန်တော်တို့ကအာရုံစိုက်ပြီးတော့ကျွန်တော်တို့ကြိုးစားကြင်ပါတယ်အဲ့တော့ဒါကြောင့်မလို့လေပါတီအခုတည်ထောင်ခွင့်ကြပြီဆိုတဲ့အချိန်ကနေစပြီးတော့ကျွန်တော်တို့ကန္တာအလိုက်လိုအပ်တဲ့မူဝါဒတွေကျွန်တော်တို့ရဲ့ရည်မှန်းချက်တွေကိုကျွန်တော်တို့အများပြည်သူသိအောင်ကျွန်တော်တို့ချပြပြီးတော့စီရင်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ရှစ်လေးလုံးပါတီမှာအမျိုးသမီးပါဝင်မှုရေအတွက်သိချင်ပါတယ်ရှင်အမျိုးသမီးတွေရောဘလို့အခန့်ကဏ္ဍပါဖို့ရှိမလဲအမျိုးသမီးတွေနဲ့ပတ်သက်တဲ့ဒီစွမ်းရည်ပေါ့နော်ပါတီထဲမှာပါနိုင်ဖို့နဲ့ပတ်သက်လို့ဘလို့မူဝါဒတွေရှိပါလဲရှင်
အဲကျွန်တော်တို့ကတော့လူငယ်နဲ့အမျိုးသမီးတွေပုံမူပါဝင်လာဖို့အတွက်ကိုကျွန်တော်တို့ကညှော်လဲညှော်လင့်နဲ့စိတ်ထဲစိတ်ခေါ်ပါတယ်ကျွန်တော်တို့ကအခုမှပြည်မြောက်ရေးကော်မတီစပြီးတော့တောင်းရတာဖြစ်တော့ပါဝင်လာမယ့်အချိုးအစားကိုကျွန်တော်တို့အခုချိန်မှာတော့ကျွန်တော်ပြောလို့မရသေးပါဘူးသို့တော့ကျွန်တော်တို့ကတော့ညှော်လင့်ပါတယ်လူငယ်တွေအမျိုးသမီးတွေတက်တက်ကြွကြပါဝင်လာဖို့အတွက်ကိုကျွန်တော်တို့စိတ်လက်စိတ်ခေါ်ပါတယ်ဒါတော့ဟိုပါဝင်ပူးပေါင်းကြဖို့လည်းကျွန်တော်တို့ဒါကိုစိတ်ခေါ်ကြိုးစားပါတယ်
ဟုတ်ကဲ့ဥက္ကဋ္ဌကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်